ကချင်ပြည်နယ်မြစ်ကြီးနားပမောမိုးကောင်စတဲ့မြို့နယ်အများစုမှာဖုန်းလိုင်းနဲ့အင်တာနက်လိုင်းပြတ်တောက်နေတာဒီနေ့နဲ့ဆိုရင်3ရက်ရှိလာပြီလို့မြို့ခံတဦးကပြောပါတယ်အခုလိုဖုန်းအင်တာနက်လိုင်းပြတ်တောက်နေတဲ့ဒီချိန်ထဲမှာပဲတိုက်ပွဲဖြစ်လာမဲ့အခြေအနေရှိတယ်ဆိုတဲ့ကောလာဟာလာချောင်းမြစ်ကြီးနားမြို့ခံတချို့ကြိုတင်စစ်ပေးဆောင်တာမျိုးရှိလာတယ်လို့လည်းပြောကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ပြောပြပေးပါမယ်ရှင
်ကချင်ပြည်နယ်မြစ်ကြီးနားအပါဝင်မြို့နယ်အများစုမှာဖုန်းလိုင်းအင်တာနက်လိုင်းပြတ်တောက်နေတာဇူလိုင်လ23ရက်နေ့ဆိုရင်တော့3ရက်ရှိလာပြီလို့အိညာနယ်စပ်ဘက်ရောက်သွားတဲ့မြစ်ကြီးနားမြို့ခံတဦးကပြောပါတယ်။အခုလိုဖုန်းအင်တာနက်လိုင်းတွေပြတ်တောက်နေတဲ့တစ်ချိန်ထဲမှာပဲမြစ်ကြီးနားမြို့နယ်ပတ်ဝန်းကျင်ဒေသတွေမှာတိုက်ပွဲဖြစ်လာမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးတိုက်ပွဲဖြစ်လာရင်ပိတ်မိမှာကိုဆိုရင်လည်းကြောင်းမြစ်ကြီးနားကတချို့မြို့ခံတွေကြိုတင်စစ်ဘေးရှောင်တာမျိုးရှိလာတယ်လို့မြစ်ကြီးနားမြို့ခံကပြောပါတယ်။
ဖုန်းလိုင်းတွေသုံးများတဲ့အခါမှာမြို့ကန်တွေစိုးရင်လာတယ်စစ်ဖြစ်မယ်ဆိုတဲ့ကောလာဟလတွေလည်းရှိတော့စိုးရင်လည်းဒါကြောင့်မလို့တချို့ပြောင်းရွှေ့သူတွေရှိတယ်မြစ်ကြီးနားမှာတော့စစ်ဖြစ်တာမရှိပေမဲ့ကောလာဟလတွေဖြစ်နေတယ်ဆိုပြီးတော့ဒေသခံတူပြောဆိုသွားတာ
ပါရှင်းခဲ့တဲ့ဇူလိုင်လ23ရက်မနေ့ပိုင်းကလည်း MPT, Mitel, Telino, Ooredoo ဖုန်းလိုင်းတွေအသုံးပြုလို့မရပဲအလုံးပြတ်တောက်နေပြီးတော့ဒီကနေ့အထိပြန်မရသေးပါဘူးတဟာကချင်ပြည်နယ်တစ်ခုလုံးမှာပြတ်တောက်နေတာလို့အညနယ်စပ်ဘက်ရောက်သွားတဲ့မြစ်ချီနာမြို့ခံကပြောပါတယ
်ဖုန်းတစ်ခုမှတော့တစ်ခုပဲဖြစ်တယ်ဖုန်းနဲ့အင်တာနက်လိုင်း
ဖုန်းနဲ့အင်တာနက်လိုင်းမရတာ၃ရက်ရှိသွားပြီးတော့ဆက်သွယ်မရဖြစ်နေတယ်ကချင်ပြည်နယ်တစ်ခုလုံးဗမော်မိုးကောင်းမိုးမိတ်ဖားကန့်တစ်ခုလုံးမှာလည်းဖြစ်နေတယ်တလီနော MPT Mitel တစ်ခုမှသုံးလို့မရပါဘူးဆိုပြီးတော့ဒေသခံကပြောတော့တာပါ
မြစ်ကြီးနားဘမောမိုးကောင်ဖားကန့်စားလိုက်လက်ရှိဒေတာအတွင်မှာနေထိုင်နေကြတဲ့ဒေတာခံတွေကို FOA ကဆက်သွယ်ခဲ့ပေမလို့ဆက်သွယ်လို့မရပါဘူးဆက်သွယ်ရေး operator နီးပညာပြဿနာကြောင့်ဖုန်းလိုင်းပြတ်တောက်ရခြင်းဖြစ်တယ်လို့ဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရမှုဦးကျော်ဦးက FOA ကိုပြောပါတယ
်ဘုံနဲ့နေဘုံတူပါလေမိုးကုတ်လားမိုးမိတ်လားအဲ့ဘက်က fiber တကြောင်ပြတ်သွားလို့ဖြစ်နေတာပါအဲ့ဒါပြင်ပြီးသွားရင်တော့ပြန်ကောင်းမှာပါနော်ဟုတ်ဒီပညာပြသနာပါဟုတ်ဟုတ်သွားပြက်သွားလို့ပါနော်ဟုတ်ဟုတ်
ဖုန်းလိုင်းအင်တာနက်လိုင်းပြတ်တောက်နေတာကြောင့်တရင်စီချင်းမှုရပ်တန့်နေပြီးတော့ကောလာဟလာတရင်တွေကြားစိုးရိမ်မှုတွေမြင့်တက်နေတယ်လို့ဘေးလွတ်ရာရောက်သွားတဲ့မြစ်ကြီးနားမြို့ခံကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလအတွင်းမှာကချင်ပြည်နယ်အတွင်းကမြို့နယ်တချို့မှာအင်တာနက်လိုင်းတွေပြတ်တောက်ခဲ့ဖို့ပြီးတော့ဒီဇင်ဘာလအတွင်းမှာလည်းမြစ်ကြီးနားမြို့မှာတစ်ပတ်လောက်ဖုန်းလိုင်းအင်တာနက်လိုင်းတွေပြတ်တောက်ခဲ့ဖို့ပါတယ်